ဒီတဲ့နိုင်ငံဆိုင်ရာမြန်မာတမကြီးဟောင်းဦးကျော်စွာမင်းအနေနဲ့သူခုနေထိုင်နေတဲ့တမကြီးနေအိမ်ကနေထွက်ခွာသွားပေးဖို့ဗီဒိန်ဆိုရကနေတိုက်တွန်းတဲ့အကြောင်းရိုက်တာသတင်းတပုတ်မှာရေးသားဖော်ပြပါရယ်မနှစ်ဖေဖော်ဝါရီလတုန်းကစစ်တပ်ကအာဏာသိမ်းခဲ့တဲ့ပေါ်မှာဝေဖန်ပြောဆိုခဲ့တဲ့ဆိုတဲ့ဆွဆဲချက်နဲ့တန်မတ်ယာတူးကဖယ်ရှားခံခဲ့ရပေမဲ့လက်ရှိအချိန်ထိတန်မတ်ကြီးနေအိမ်မှာဆက်လက်နေထိုင်နေဆဲဖြစ်ပါတယ်။တန်မတ်နေအိမ်မှာဥကျော်စွာမင်းအခုလိုဆက်ပြီးတော့နေထိုင်နေတဲ့ကိစ္စကိုဖြေရှင်းပေးဖို့စစ်ကောင်စီကအတော်လေးဖိအားပေးတာနဲ့ကြုံတွေ့နေရတယ်လို့ဗြိတိန်နိုင်ငံသားရေးဌာနအကြီးတဲ့အရာရှိတဦးကတမကြီးဟောင်းဦးကျော်စွာမင်းစီကိုမတ်လ၄ရက်နေ့မှာပေးပို့ခဲ့တဲ့အီးမေးလ်မှာရေးသားထားတာကိုရိုက်တာသတင်းမှာကိုးကားဖော်ပြပါရယ်ဗြိတိန်နိုင်ငံသားရေးဌာနကမနှစ်အောက်တိုဘာလအတွင်းရေးပို့ခဲ့တဲ့စာထဲမှာတော့ဦးကျော်စွာမင်းအခုလိုမျိုးတမကြီးနေအိမ်မှာဆက်နေထိုင်ခြင်းကဗြိတိန်အတွက်ရောနောက်မြန်မာနိုင်ငံမှာရှိနေတဲ့သူတို့တန်ယုံကဝန်ထမ်းတွေအတွက်ပါဥပဒေကြောင့်အရာပြဿနာရှိစေတယ်လို့ဖော်ပြထားပါရယ်ဦးကျော်စွာမင်းနဲ့ဗြိတိန်နိုင်ငံသားရေးဌာနတို့ကြားစာပေးစာယူကိစ္စနဲ့ပတ်သက်ပြီးရိုက်တာသတင်းဌာနရဲ့မေးခွန်းကိုဗြိတိန်နိုင်ငံသားရေးဌာနကတိုက်ရိုက်ဖြေကြားခြင်းမရှိပေမဲ့ဦးကျော်စွာမင်းဟာဒီမိုကရေစီရေးအတွက်တတ်သိရှိစွာယက်တီခဲ့သူဖြစ်ကြောင်းနဲ့သူနဲ့သူ့မိသားစုဗြိတိန်မှာဘဝတည်တည်ဆောက်နိုင်ရေးအတွက်တိတာတဲ့ပံ့ပိုးမှုတွေလှုပ်ဆောင်ခဲ့ကြောင်းဗြိတိန်နိုင်ငံသားရေးဌာနပြောခွင့်ရကပြန်လည်ဖြေကြားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီကိုဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိဘူးလို့ရိုက်တာသတင်းမှာဖော်ပြပါတယ်ရှင်